ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်နေအိမ်ဒီမှာပဲနေကြဖို့မြန်မာအစိုးရအာဏာပိုင်တွေကတိုက်တွန်းထားချိန်မှာစားဝတ်နေရေးကြောင့်အပြင်ထွက်နေကြရတဲ့သူတွေကိုစေတနာရှင်အလှရှင်တွေကတပိုင်းတပိုင်းလှူဒန်းနေကြပါတယ်။ရန်ကုန်တောင်ကလာပမြို့နယ်ကအနည်းငယ်လှုပ်သားစိုက်ကားဆရာတွေကိုစေတနာရှင်တချို့လှူဒန်းကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်ကစီးသူပါ။ COVID-19 ရောဂါခံစားနေရသူတွေပြည်တွင်းမှာတွေ့ရှိထားတာကြောင့်မဟာဇန်ကာလမှာလည်းအိမ်မှာပဲနေကြဖို့အစိုးရကညွှန်ကြားထားတာကြောင့်လက်လုပ်လက်စားတွေအတွက်အခက်အခဲဖြစ်နေရတာပါ။အဲ့ဒီအထဲမှာရန်ကုန်မြို့ကအနည်းငယ်လှုပ်သားစိုက်ကားဆရာတွေလည်းပါပါတယ်။အွန်လိုင်းကနေစိတ်တူကိုတူမိတ်ဆွေတွေစုပေါင်းပြီးတော့တောင်ကလာပမြို့နယ်အတွင်းကအနည်းငယ်လှုပ်သားစိုက်ကားဆရာတွေကိုအခြေခံစားသောက်ကုန်တွေလှူပစ်တဲ့အကြောင်းအလူကိုကမကထလှုပ်တဲ့ကိုစုံနိုင်ကပြောပါတယ်
။ပုံမှန်ဝင်ငွေလား၁၀ဝင်ငွေမရှိတဲ့သူတွေအနေနဲ့ကြတော့သူတို့ကဒီ COVID-19 ကပ်ရောဂါကြီးကိုကြားတယ်သိတယ်ဒါပေမဲ့မထွက်လို့မရဘူးကျွန်တော်တို့အနေနဲ့စပစ်တာကတော့ကျွန်တော်ရက်ွက်ထဲမှာပဲဒီလိုပဲလမ်းလျှောက်ရင်းနဲ့ဆိုက်ကားဆရာဆောင်တယောက်နဲ့တွေ့ရင်းနဲ့ဆွဲမကောင်းဘူးဆရာတဲ့သူပြောလိုက်တဲ့အပြောလေးကိုကျွန်တော်ခံစားမိပြီးတော့အဲ့ဒါနဲ့ဆိုက်ကားဆရာတွေကလည်းစမယ်လို့ဖြစ်သွားတာပါအမှန်တကယ်တော့ကျွန်တော်တို့ဆိုက်ကားဆရာတွေလည်းမဟုတ်ပါဘူးခေါင်းရဲပြက်ထိုးဈေးတယ်တွေနော်တခြားတစ်နေ့လုံးမှတစ်နေ့စားရတဲ့အခြေခံလူတန်းစားအားလုံးတကူကျင်ပါတယ်
ပြည်သူမှပြည်သူတို့မျှဝေခြင်းအဖွဲလို့မြည်ပေးထားတဲ့စေတနာရှင်အဖွဲကနေစံစီစာငရုတ်ကြက်သွန်နဲ့ကြက်ဥလိုအခြေခံစားတောက်ကုံတွေအပြင်ကော်ဖီမုန့်နဲ့မုန့်တချို့ကိုလည်းလှူဒန်းခဲ့ကြတာပါစေတနာရှင်ရဲ့လှူဒန်းမှုအပေါ်စိုက်ကားဆရာတွေရဲ့တုံ့ပြန်မှုက
ကျေးဇူးတူရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ကိုယ်ရဲ့ဆယ်ရက်နေရစပိတ်ပါလေဆယ်ရက်နေရနေပြီးတော့19ရက်နေပိတ်မယ်ဆိုတော့ဒါလောလောဆယ်အိမ်မှာစားရင်းနေတော့ဆင်ပြေသွားတာပေါ့ကျေးဇူးတင်ပါတယ်
အခုလိုလူတဲ့နောက်လည်းလူနိုင်ပါစေလို့ဆိုတော့မှလည
်းအခုအလူဟာတောင်းကလာပွားမြို့နယ်အတွင်းကအနည်းငယ်လှုပ်သား400ကိုပထမဆုံးလူဒန်းတာဖြစ်ပြီးတော့နောက်ရက်တွေမှာအင်းစိန်လိုင်းသားယာနောက်ကလာနဲ့တခြားမြို့နယ်တွေမှာအလားတူလူဒန်းသွားအောင်မယ်လို့လူရှင်တွေကပြောပါတယ်။လာမယ့်ဧပြီလ10ရက်နေ့ကစပြီးတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုအခြေခံစားတောက်ကုန်တွေအခမဲ့ဖြန့်ဝေပေးမယ်လို့အစိုးရကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။အလူရှင်အဖွဲ့တွေလူဒန်းတာအပြင်အစိုးရရဲ့စားသောက်ကုန်တွေဖြန့်ဝေဖို့အစီအစဉ်တွေလည်းစတင်အကောင်အထည်ဖော်နေပြီလို့တောင်းကလာစီပင်သာရေးကော်မတီဥက္ကဋ္ဌဦးကျော်စရာဝင်းကပြောပါတယ
်ကျွန်တော်တို့ဒီစီစဉ်ကတော့လွန်ခဲ့တဲ့3ရက်နဲ့4ရက်လောက်ထဲကဆွဲထားတဲ့အစီအစဉ်ကိုဒီနေ့အကောင်အထည်ဖော်ရခြင်းဖြစ်ပါတယ်အစိုးရရဲ့အစီအစဉ်ကတော့မနေ့ကမှထွက်တဲ့အစီအစဉ်ဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ထေအုပ်နဲ့ကျွန်တော်တို့မြို့နယ် COVID-19 ထိန်းချုပ်ကာကွယ်ရေးအဖွဲ့ကကျွန်တော်တို့ရဲ့စီစဉ်ခဏကြာရင်ကျွန်တော်တို့လက်ရှိစီစဉ်ထားတာရှိပါတယ်ဒါတွေကတော့ထေဥကနေညွှန်ကြားတဲ့အတိုင်းကျွန်တော်တို့မြို့နယ်အနေနဲ့ဆောင်ရွက်ရမှာဖြစ်ပါတယ
်အစိုးရကစားတောက်ကုန်တွေကိုအခမဲ့ဝင်ငှမယ်ဆိုပေမဲ့တတ်နိုင်သူတွေကဆက်ပြီးတော့လူဒန်းနေကြဖို့ကိုလည်းကိုစော်နိုင်ကတိုက်တွန်းပါတယ
်ကိုပတ်ဝန်းကျင်မှာတတ်နိုင်တဲ့သူတွေကိုတတ်နိုင်လောက်ကူကြစေချင်ပါတယ်နောက်တစ်ခုကတော့အစိုးရကအယံမချမ်းသာပါဘူးကျွန်တော်တို့နိုင်ငံကလည်းအယံမချမ်းသာပါဘူးအဲ့တော့အယံမချမ်းသာတဲ့နိုင်ငံအယံမချမ်းသာတဲ့အစိုးရအနေနဲ့အခက်အခဲတွေအကန့်အသတ်တွေရှိမှာပါအဲ့တော့အရေးကြီးတာကပြည်သူတွေပေါ့နော်ကျွန်တော်တို့ပြည်သူတွေထဲမှာတတ်နိုင်တဲ့သူတွေရှိပါတယ်နည်းနည်းမျှဝေနိုင်တဲ့သူတွေရှိပါတယ်အဲ့တော့ပြည်သူတွေကနေပြည်သူတွေကိုတတ်နိုင်တဲ့လောက်မျှဝေကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်မဟာတကြံကာလအတွင်းအခမ်းအနားတွေတကြံမန်းတက်တွေမလုပ်ဖို့အစိုးရကညွှန်ကြားထားပါတယ်ဒါ့အပြင်အများပြည်သူရုံးပိတ်ရအတွင်းမှာမလိုအပ်ဘဲနဲ့ခီးမသွားကြဖို့အိမ်ထဲမှာပဲနေဖို့နဲ့မဖြစ်မနေကျန်းမာရေးနဲ့စားနပ်ရိက္ခာဝယ်ယူဖို့ကလွဲရင်အပြင်ကိုမထွက်ကြဖို့ဒေသအစိုးရတွေကလည်းထုတ်ပြန်ထားပါတယ်ကျွန်တော်စီတူပါခင်ဗျာ